American and Mexico ja nezer dain desai de bain ti sao pho twet lou mae ဥပဒေပြဋ္ဌာန်းချက်ကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးအတည်ပြုတော်မှာဖြစ်ပေမဲ့တချိန်တည်းမှာပဲတရားမဝင်ဝင်ရောက်သူတွေကိုတားဆီးဖို့အတွက်တတိုင်းဆက်ပြီးတော့ဆောက်နိုင်အောင်နိုင်ငံတော်ရေးပေါ်အခြေအနေတက်ကိုကြီးညာဖို့ရှိတယ်လို့သမ္မတအင်ဗျူကချက်တဲ့ပရင်းနေမှာပြောကြလိုက်ပါတယ်။တောက်ကြံနေ့ညတကောင်းရန်ချိန်မှာနောက်တစ်ခါအစိုးရရန်ရန်တစိမ့်တစ်ပိုင်းထပ်ပြီးမပိတ်စေဖို့အတွက်ဆံမျက်နှာ1,159မျက်နှာပါဥပဒေမူကြမ်းကိုသမ္မတထရမ့်လက်မှတ်ရေးထိုးဖို့လိုပါတယ်။လုံခဲ့တဲ့သတင်း3ပတ်တုန်းကအစိုးရရန်တရား4ပုံတစ်ပုံပိတ်ထားခဲ့တာတမိုင်းဝင်ဖြစ်နေရက်ပေါင်း35ရက်ကြာခဲ့တဲ့အတွက်အစိုးရဝန်ထမ်း8သိန်းလောက်ကိုထိခိုက်စေခဲ့တာဖြစ်ပါတယ်။အခုဥပဒေမူကြမ်းကကီလိုမီတာ3200ရှိတဲ့နယ်စပ်တစ်လျှောက်ကီလိုမီတာ90လောက်ရှိတဲ့ဒတိုင်းတိဆောက်ဖို့သမ္မတထရမ့်ကိုရန်ပုံငွေ 1.35 ဘီလီယံချထားပေးမှာဖြစ်ပါတယ်။ဒါကသမ္မတတောင်းဆိုတဲ့ဒေါ်လာ9.8ဘီလီယံရဲ့4ပုံတစ်ပုံတော့မရှိပါဘူး။ပါတီကြီးနှစ်စလုံးကလွှတ်တော်အမတ်တွေသဘောတူညီခဲ့တဲ့ဒီရန်ပုံငွေဟာသူတောင်းဆိုရတဲ့နည်းနေတဲ့အတွက်သူတိတ်မပြောရှင်ကြောင်းသမ္မတထရမ့်ကဒီသတင်းပတ်ထဲမှာပဲပြောပါတယ်။နိုင်ငံတော်ရေးပေါ်အခြေအနေကြီးညာတာဟာဒတိုင်းတိဆောက်ရေးအတွက်လွှတ်တော်ကအစိုးရရန်ပုံငွေ3ခွင့်မပြုတာကိုရှောင်ရှားနိုင်မှုစ조사တဲ့သမ္မတထရမ့်ရဲ့အစီအစဉ်ဖြစ်ပြီးဒီလိုလုပ်တာဟာအတိုက်ခံဒီမိုကရက်တွေနဲ့တခြားအဖွဲ့အစည်းတွေကဒါကိုတရားဝင်မှုရှိမရှိစိန်ခေါ်ဖို့ဖြစ်လာနိုင်ပါတယ်။ဒီလိုငင်းကုန်မှုတွေအတွက်တရားရုံးမှာအချိန်တော်ကြာဖြည့်ရှင်းရနိုင်တာကြောင့်ဒတိုင်းတိဆောက်ရေးအတွက်ကြံ့ကြံ့မှုရှိလာနိုင်ပါတယ်။သမ္မတထရမ့်ကတော့အမေရိကန်နိုင်ငံနဲ့အမေရိကတိုက်လေပိုင်းနိုင်ငံတွေကတရားမဝင်လာရောက်မှုနဲ့အတူမူရစင်းနဲ့ရာဇဝတ်ကောင်းတဲ့မဝင်စေဖို့နယ်စပ်ဒတိုင်းကာဖို့လိုတယ်လို့ပြောပြီးဒတိုင်းကာရမှုခိုင်ခိုင်မာမာကတိပေးထားတာဖြစ်ပါတယ်။